ဆီးရီးယားနိုင်ငံမြောက်ပိုင်းကကာဒ်လူမျိုးအများစုနေထိုင်တဲ့အက်ဖရင်မျိုးကိုတူရကီနိုင်ငံကသိမ်းပိုက်ခဲ့ပြီးတဲ့နောက်ဆီးရီးယားကကာဒ်တွေအခိုင်အမာတက်ဆွဲထားတဲ့နေရာတွေအပေါ်မှာစစ်ဆင်ရေးတွေတိုးလုံမယ်လို့တူရကီသမ္မတရီဂျက်တာယက်အာဒိုဝန်ကတနင်္လာနေ့ကအခိုင်အမာပြောကြားလိုက်ပါတယ်Euphrates မြစ်အရှေ့ဘက်တူရကီဆီးရီးယားနယ်စပ်တစ်လျှောက်ကဆီးရီးယားမြို့တွေဖြစ်တဲ့ Manbij, Kobani နဲ့တခြားမြို့တွေကိုတူရကီတပ်တွေကပြန့်ပတ်ထားစစ်ဆင်သွားမယ်လို့သမ္မတအာဒေါ်ဝန်ကပြောပါတယ်။အဲ့ဒီနယ်စပ်ဒေသကို American အထောက်ပံ့ပေးထားတဲ့ဆီးရီးယားကတပ်တွေကထိမ့်ချုပ်ထားတာဖြစ်တယ်လို့ IS စစ်သွေးကြွတွေကိုအမြင့်ဖြတ်နိုင်ရဲ့အတွက် American တပ်တွေက Manbij မြို့မှာတပ်ဆွဲထားပါတယ်။ဒါကြောင့်တူရကီဘက်ကတိုက်ခိုက်လာမယ်ဆိုရင် American နဲ့ပဋိပက္ခတွေဖြစ်လာနိုင်ပါတယ်။ American တပ်တွေအဲ့ဒီဘက်မှာရှိနေတယ်ဆိုတာကို American ကရှင်းရှင်းလင်းလင်းပြောထားတယ်လို့ Pentagon စစ်ဌာနချုပ်ပြောခွင့်ရသူကတနင်္လာနေ့တုန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။